အခုလိုဒီချင်းပြည်နယ်မှာတိုင်းရင်းသားညီလာခံကျင်းပနေတယ်လို့ပဲဒီလအကုန်ပိုင်းဒီမတ်လ28ရက်နေ့ကနေ29ရက်နေ့အထိနိုင်ငံတကာသတင်းမီဒီယာညီလာခံတရက်ကိုလည်းနိုင်ငံတကာမီဒီယာအဖွဲ့အစည်းတစ်ခုဖြစ်တဲ့ IPI International Press Institute နဲ့ပြည်စာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးတော့ကျင်းပဖို့ရှိပါတယ်တဲမဲလေမကြသေးရင်တော့ကလက်ဗရမ်းမှာအကြောင်းသားဆန္ဒပြမှုကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေရမှာသတင်းသမားတွေပါရိုက်နဲ့ဖမ်းဆီးခံရတာတွေရှိတဲ့အပေါ်မှာမြန်မာနိုင်ငံသတင်းသမားကွန်ရက် MGN ကနေအစိုးရပြည်ချားရေးဝန်ကြီးဌာနလှုပ်ဆောင်မှုတွေကိုမပူပါဝင်ပဲနဲ့ဒီတပိတ်မောက်ဖို့စီယုံလှုပ်ဆောင်မှုတွေရှိနေပါတယ်အစိုးရပြည်ချားရေးဝန်ကြီးဌာနပါဝင်ပတ်သက်နေတာကြောင့်အခုလာမဲ့ဒီ IPI ညီလာခံကိုလည်းမတက်ရောက်ဘူးလို့ဆိုပြီးတော့လှုပ်ဆောင်တည်မှုတွေရှိနေပါတယ်ရှင်တရေပီရရတဲ့ပတ်သက်လို့တစ်ဆက်သေးဒီနောက်ထပ်တင်ပြချင်တာကတော့ဒီအစိုးရကနေလွှတ်တော်မှာအစိုးပြုထားတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုအစိုးရကပဲပြန်လည်ရုပ်သိမ်းခဲ့ပါတယ်။ပြန်လည်ပြင်ဆင်ရေးဆွဲစရာတွေရှိနေတာကြောင့်အခုလိုရုပ်သိမ်းရတာကြောင့်မို့ဖြစ်တယ်လို့ဒီပြည်ချားရေးဝန်ကြီးဥယျာထွတ်ကပြောပါတယ်။ VOA သတင်းတောက်မအေးမှာကဥယျာထွတ်ကိုဆက်သွယ်မိများထားပါတယ်ရှင်။
ကျန်ကြာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒီနေ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုပေါ့နော်ဒီနေ့လွှတ်တော်မှာရုပ်သိမ်းလိုက်တယ်လို့သိရပါတယ်အဲ့ဒါဟိုဒီလိုရုပ်သိမ်းဖို့အတွက်ဘာကြောင့်ဆုံးဖြတ်လိုက်တာလဲဆိုတာအဲ့ဒါလေးသိချင်လို့ပါရှင
်တုံးချက်ပေါ်မူတည်ပြီးတော့မှကျွန်တော်တို့တန်လဲရုပ်သိမ်းတော့မှတန်လဲဒုက္ခကြီးဆုံးဖြတ်ခဲ့တာပါပထမချက်ကတော့ဒီဥပဒေချမ်းတင်ထားပြီးတနည်းကျော်ကာလအတွင်းမှာရရှိလာတဲ့ပြည်သူတွေရဲ့ဝေဖန်အကြံပြုချက်တွေအဲဒီပြန်ပြီးတော့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။ဒုတိယချက်ကတော့တနှစ်တွင်းမှာမီဒီယာရဲ့သူပြန်ပြောင်းလဲတဲ့အခြေအနေတွေကကျွန်တော်တို့ဒီဟာဒီဥပဒေကိုပြန်လည်သုံးသပ်ဖို့လိုပြီလို့ကျွန်တော်မြင်ပါတယ်။တတိယချက်ကတော့ဒီရှိမှတင်ထားဖို့မျိုးသားတော်တော်ကအတည်ပြုတော့ပြည်သူတော်ပေးပို့ထားတဲ့ရုပ်မြင်သံကြားနဲ့အသံလို့ညှိဆိုင်ရာဥပဒေအဲဒီဥပဒေမှာပါတဲ့ချက်တွေကအတည်ပြုပြီးတော့လို့ရှိရင်အဲ့ဒီဥပဒေနဲ့အညီလိုက်တော့ညီလို့ဖြစ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချဖို့လိုတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီသုံးချက်ပေါ်မူတည်တော့ပြန်ရုပ်သိမ်းလိုက်တာပ
ါဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိုးရိမ်မကင်းဖြစ်မှုတွေပေါ့နော်ဝေဖန်မှုတွေအနေနဲ့ရောကြသွားတာတွေရှိနိုင်တယ်လို့ပေါ့နော်ဒီဥပဒေအတိမပြုတ်နိုင်သေးဘူးဆိုရင်ပေါ့နော်ဒီလာမယ့်ရွေးကောက်ပွဲမှာအစိုးရအနေနဲ့ဒီနိုင်ငံပိုင်မီဒီယာတွေကနေပြီးတော့လိုအပ်တဲ့စီယုံလှုပ်ဆောင်မှုတွေအသုံးပြုနိုင်စေဆိုပြီးတော့လည်းဟိုစိုးရိမ်မကင်းတာတွေလည်းရှိကြပါတယ်အဲ့တော့ဒီပေါ်မှာရောပြည်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုများတုံ့ပြန်မလဲရှင်
အဲ့ဒီလိုပြောတဲ့လူတွေကတော့အတော်အတွေးတိမ်တဲ့လူတွေလို့ပြောရမှာပဲဗျာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့မှဥပဒေချမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုရင်တောင်မှဥပဒေပြုရေးလုပ်ငန်းစဉ်ကအမျိုးသားလွှတ်တော်ကိုသွားမယ်။ပြီးရင်ပြည်သူ့လွှတ်တော်ကိုပြန်ပို့မယ်။ပြီးရင်ပြည်ထောင်စုလွှတ်တော်မှာစဉ်းစားမယ်ဆိုတော့ဒီဥပဒေပြုရေးလုပ်ငန်းစဉ်ကြီးရဲ့အချိန်ကာလကိုခင်ဗျားတို့မှန်းကြည့်လို့ရပါတယ်။ပြီးလို့ချင်းပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးလို့ရှိရင်ကျွန်တော်ဥပဒေချမ်းမှာပါတဲ့အတိုင်းဆိုရင်ပြစ်စည်းကာလပေါ့အဖွဲ့အစည်းတွေဖွဲ့စည်းတာမြို့တွေထုတ်တဲ့အတွက်ပြစ်စည်းကာလ6လပြီးသားတယ်။ဒါကြောင့်မလို့ဒီနေ့အစည်းအဝေးတော်မှာရွေးကောက်ပွဲမတိုင်ခင်မှာအများပြည်သူဝန်ဆောင်မှုမီဒီယာတွေပေါ်ပေါက်ဖို့မရှိပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကပြန်ဥပဒေကိုကျုပ်သိမ်းတာကရွေးကောက်ပွဲနဲ့ဘာမှပတ်သက်စေမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
ပြည်ချားရေးဝန်ကြီးဦးရထွတ်ကိုမဲ့အေးမှဆက်သွယ်မိများခဲ့တာပါရှင်။